ချက်တွင်းနေတဲ့ရခိုင်ပြည်နယ်ကပြဿနာတွေအတွက်ဗမ်းလိုက်ပဲတမာတမတ်ကြကြနဲ့အဖြေရှာသွားမယ်လို့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌနိုဘယ်ငြိမ်းချမ်းရေးဆုရှင်ကုလသမဂ္ဂအတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ကပြောလိုက်ပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ပြဿနာစင်းမြစ်ကိုသိအောင်လုပ်ပြီးမျှတတဲ့သုံးသပ်ချက်တွေလုပ်နိုင်ဖို့မျှော်လင့်တယ်လို့ရခိုင်အကြံပေးကော်မရှင်နဲ့တလင်းနာလေးကတွေ့ဆုံခဲ့တဲ့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်ဒီကနေ့စက်တင်ဘာလ6ရက်နေ့ကစတင်ပြီးစုံစမ်းသုံးသပ်မှုတွေလုပ်မယ်ရခိုင်ကော်မရှင်အနေနဲ့ခက်ခဲပြီးအခြေခံနေတဲ့ရခိုင်ပြည်နယ်ကပြဿနာကိုဖြေရှားဖို့ဘလောက်ခက်ခဲမလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
ရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝိုင်းတွေတစ်ခုတည်းတစ်ခုကြားလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့မကျေနပ်မှုတွေရန်လိုမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့အကြောင်းရင်းခံကိုနားလည်အောင်လုပ်ပြီးတော့အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုအကြံပြုနိုင်ဖို့ဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေတင်းနှလာနေတော့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကကော်မရှင်အနေနဲ့ဗတ်မလိုက်တဲ့အဖြေကိုရှာပေးနိုင်ဖို့ကြိုးစားသွားမယ်လို့အာမခံပြောကြားခဲ့ပါတယ
်။ The challenge is facing us in our context and deep roots.
ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာရှုပ်ထွေးလာပြီးနည်းနည်းတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။စိန်ခေါ်မှုတိုင်းအတွက်ဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုအကြံပြုနိုင်ဖို့အကြံပေးကော်မရှင်ကကြိုးစားတဲ့အားထုတ်မှုတိုင်းမှာအသေးစိတ်တမာတမတ်ကြကြနဲ့ဆောင်ရွက်သွားမယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့အားလုံးကိုကျွန်တော်အမှတ်ခံနေပါတယ်
။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြဿနာတွေကိုလေ့လာသုံးသပ်ပြီးတော့ဖြေရှင်းနိုင်မယ့်အကြံပြုချက်တွေကိုပေးကြမယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ပြဿနာဖြစ်နေရတဲ့အကြောင်းရင်းခံတွေကိုအသေးအချာလေ့လာသုံးသပ်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်
။ What we are hoping for is a fair assessment of the situation as it stands today and for us to be able to get a clear idea
ဒီကနေ့လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာပြည့်မြတ်တတ်တာသုံးသပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ပြဿနာရဲ့အရင်းမြစ်ကဘာလဲဆိုတာကိုပိုပြီးရှင်းရှင်းလင်းလင်းသိနိုင်မြင်နိုင်မဲ့သုံးသပ်ချက်မျိုးဖြစ်ဖို့မျှော်လင့်ပါတယ်ဒီဒေတာတွေကအတိုင်းဝိုင်းနှစ်ခုကြားတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အခြေအနေမျိုးဘာကြောင့်ရောက်ရတဲ့ဆိုတဲ့သမိုင်းကြောင်းကိုပြန်ကြည့်ဖို့လိုပါလေ
စက်တင်ဘာလ6ရက်နေ့ဒီကနေ့အင်္ဂါနေ့ကစပြီးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုသွားပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်သိမြင်သဘောပေါက်အောင်လေ့လာစုံစမ်းကြတော့မှာဖြစ်ပါတယ်မစ္စတာကိုဖီအာနန်ယောဒေါအောင်ဆန်းစုကြည်ကပါရှုပ်ထွေးလာပြီးတော့နှဆိုင်တဲ့ပြဿနာတွေလို့ပြောကြားခဲ့ကြတာမို့ဘလောက်နှဆိုင်နေတဲ့ပြဿနာဖြစ်တယ်လဲဆိုတာကိုသမိုင်းပညာရှင်ဦးအောင်ခင်ကမေးချပါတယ
်ဒီပြဿနာကိုဖြစ်နေတာနှစ်ပေါင်း80လောက်ရှိနေပြီတော့လူလိုက်ရေးမရခင်ဘ ෝජ ုတ်အောင်ဆန်းလက်ထက်တည်းကဒီကိစ္စဖြစ်နေတာအခုသူတမီးလက်ထက်တည်းအောင်ဒီကိစ္စမပြေလည်ဘူးဒီတဲမှာဒီဗမာပြည်မှာလည်းရှေ့မီနောက်မီပုံကူတွေအများကြီးရှိတာပဲဒီလူတွေပါဖို့လူတယ်ကျွန်တော်ကတော့သမိုင်းအတောက်တာပဲပြီးတာဟိုကိုလည်းဒီဒေတာရောက်ဖူးတာမဟုတ်ဘူးဆိုတော့ကိုပတ်ဖူးမြင်မှုတဲ့ကိစ္စရင်းနဲ့ဆိုတော့ဒါအပြောလွယ်လောက်ရှင်းရခဲ့တဲ့ကိစ္စပဲတကယ် easier said than done ပေါ့လေဘုံမှုချုပ်အောင်ကြီးရေးတဲ့စောင်းပါးတဲ့ဆောင်ရှိတယ်ကျွန်တော်သိတော့ဘူဒီတော်မောင်တော်ပြဿနာဆိုတာပြည်ထောင်စုအမျိုးသားဒီမိုကရက်တစ်ပါတီသူတို့တည်ထောင်တဲ့ပါတီရဲ့တည်င်းလွှာမှာ1992ခုနှစ်ဖေဖော်ဝါရီလတုန်းအဲ့ဒီမှာပါတယ်အဲ့ဒီတည်းမှာသူရေးထားတော့ဒီပြဿနာ1946ခုနှစ်မှာဒီအဲ့ဒီတည်းကသူကဒီရခိုင်ပြဿနာဖြစ်နေဆိုတာသိတယ်အဲ့ဒီမှာနေတဲ့မွတ်စလင်တွေကအခုရိုဟင်ဂျာလို့ပြောတဲ့လူတွေကသူတို့ကဒီမူဂျာဟစ်တပုံဆိုပြီးတော့တကြတယ်အဲ့ဒီမှာဘုံမူကဆင်ကောင်းဆောင်ပြီးတော့အဲဒီမူဂျာဟစ်တပုံတရဲ့ချိန်မှာဘုချုပ်ဆန်တို့လည်းရှိနေတာပဲအဲဘုချုပ်ဆန်လွတ်လပ်ရေးသွားယူတော့အိန္ဒိယကိုဖျက်သွားတဲ့အခါမှာပါကစ္စတန်ကောင်းဆောင်အဲဒီတော့ကဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲရှိသေးတယ်အဲတော့ပါကစ္စတန်ကောင်းဆောင်ဂျင်းနာနဲ့ဘုချုပ်ဆန်တွေ့ပြီးတော့ဒီနေဇက်ကလူတွေမွတ်စလင်တွေပြည်နယ်တောင်းတဲ့ကိစ္စပဲလို့လဲဆိုမွတ်စလင်ကောင်းဆောင်ဂျင်းနာကဒါလောကအသီးမှပြူတာလူတစုကသူ့ဟာသူတောင်းတာသူတို့ကတော့ဒီဗမာပြည်တွေကဟာမွတ်စလင်တွေပြည်နယ်ဘယ်တော့မှအသီးမှပြူမှာမဟုတ်ဘူးဆိုပြီးတော့ပြောဘူးလေအဲ့တော့ဘုချုပ်အောင်ဆန်းလက်ထက်တည်းရဒီဥစ္စာရှိနေမပြီးမလဲဖြစ်နေတာအရင်ကပါလီမန်အစိုးရလက်ထက်မှာ15နှစ်ကာလမှာဒီကိစ္စကိုမပြီးလဲခဲ့ဘူးဒါပေမဲ့မူဂျာဟီဒင်ကတော့နောက်လက်နဲ့ချသွားတယ်ဆိုတော့ဒီဥစ္စာသူတို့ဝင်ရှင်းနေဆိုကိုဖီအာနန်တို့ကဒါအပြင်းအလူသူတို့ဘလောက်တိအောင်နည်းနည်းနည်းနည်းရှိနေဆိုဒီနှစ်ပေါင်း80ဖြစ်လာတဲ့ဒီဥစ္စာကြီးကလူကြီးရလဲတပည့်သူကြီးများလာပြီအဲ့တော့ဒီကိစ္စကတော်ကြီးကိုရှုပ်ထွေးတဲ့ကိစ္စပဲ
လောက်ရှုပ်ထွေးတဲ့ပြဿနာတစ်ခုကိုအခုဒီရခိုင်ကော်မရှင်အနေနဲ့ရောသူတို့တကယ်ပဲရှင်းနိုင်မယ်အဖြေကိုရှာနိုင်မယ်လို့အငဲအနေနဲ့မြင်ပါလားရှင်
။အေးသူတို့ကတက်ဆိုင်ရာလူတွေနဲ့တွေ့ပြီးတော့သဘောတူညီချက်ယူရင်တော့ယူနိုင်တယ်ပေါ့လေ။အဲ့လောက်ယူနိုင်ရင်တော့ ဟိုကောင်းတာပေါ့အဲ့လိုသဘောတူညီချက်ယူပြီးတော့ရေးရှိအကောင့်တွေဖို့ဘူးကလည်းလူတွေငွေအင်အားလူအင်အားအများကြီးလူတာပေါ့
ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာကုလသမဂ္ဂတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီယာနန်အပြင်ကုလသမဂ္ဂမှာထိပ်တန်းတာဝန်တွေယူခဲ့ဘူးသူနိုင်ငံသား2ယောက်တခါမြန်မာနိုင်ငံတွေကအတွေ့အကြုံရှိပြီးတော့အများလေးစားသူ6ယောက်စုစုပေါင်း9ယောက်နဲ့ဖွဲ့စည်းထားတာပါမစ္စတာကိုဖီအာနန်ဟာစက်တင်ဘာ3ရက်နေ့ကမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့ရှေ့ရက်နေ့မနက်ပိုင်းကျရင်တော့မြေပြည်တော်ကိုသွားပြီးသမ္မတဦးထင်ကျော်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဖို့ရှိပါတယ်။အဲ့ဒီမှာပဲသတင်းစာရှင်းလင်းပွဲကိုလည်းလုပ်ဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့သူတို့ရဲ့လေးလာတွေ့ရှိအကြံပြုချက်တွေကိုတော့12လအတွင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကတဆင့်အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရှင်။